ကဘာတလောကိုရိုနာဗိုင်းရပ်စ်ကာယောဂါဒဏ်ခံရတာတစ်နှစ်ရှိလာချိန်မှာဒီယောဂါပို့အကူးဆက်ခံသူကတန်းတရာနီးပါးရှိနေပါပြီ။ဒီယောဂါစောင့်ကြည့်လေ့လာနေတဲ့ John Hopkins တက္ကသိုလ်စစ်တမ်းအရစနေနေ့မှာဒီယောဂါအကူးဆက်ခံသူက68တန်းကျော်ရှိပြီးသေဆုံးရသူက2တန်းကျော်ရှိနေပါတယ်။ COVID-19 ကူးစက်မှုတကြော့ပြန်ခံစားနေရတဲ့ EU ဥရောပသမဂ္ဂမှာတော့ကာကွယ်ဆေးအတွက်ခေါင်းခဲနေရတာပါ။ EU ဖွဲ့ဝင်နိုင်ငံတွေအတွက်ကာကွယ်ဆေးထိုးနှံပေးနေစင်ပါပဲ။Pfizer နဲ့ BioNTech တို့ကသူတို့ရဲ့ကာကွယ်ဆေးကိုယာယီအားဖြင့်လုံလုံလောက်လောက်ထုတ်ပေးနိုင်မှာမဟုတ်သေးဘူးလို့ကြေညာခဲ့တဲ့အတွက် Belgium ကဆေးဝါးထုတ်လုပ်တဲ့ဆက်ရုံကနေအကူအညီတွေရဖို့အတွက်လှုပ်ခဲ့ရတာပါ။ဒီချိန်မှာပဲနောက် COVID-19 ကာကွယ်ဆေးထုတ်တဲ့ AstraZeneca ကသူတို့ EU ကိုတင်ပို့ပေးဖို့အတွက်သတ်မှတ်ထားတဲ့ပမာဏအတိုင်းပေးနိုင်တော့မှာမဟုတ်ကြောင်းတောက်ကြနေမှာပဲပြောကြားခဲ့တာပါ။ဥရောပဒေသရင်းဆေးထုတ်တဲ့နေရာတွေကဆေးထုတ်နိုင်တဲ့ပမာဏညော့နေနေတဲ့အတွက်တင်ပို့ပေးရမှာမူလခံမှန်းထားတဲ့ပမာဏထက်ပိုပြီးနည်းမှာဖြစ်ကြောင်းကုမ္ပဏီကကြေညာချက်ထုတ်ပြန်ပေမယ့်အသေးစိတ်ကိုတော့ရှင်းမပြပါဘူး။တစ်ချိန်တည်းမှာပဲ Belgium ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကတော့အခုချိန်မှာဒီကာယောဂါကနိုင်နေပေမယ့်ကာကွယ်ဆေးတွေရလာတာနဲ့မကြခင်ပုံလေးလာတော့မယ့်ဥရူရာသီကြောင့်တက်တာရရနိုင်တော့မယ်လို့အပိစကားပြောခဲ့ပါတယ်။